ယသိတောင်မြို့နယ်ကြောက်တန်းကျေးရွာနီးတစ်ဝိုက်မှာနေမီရှင်းလင်းရေးညွန်ကြားချက်ကိုရခိုင်ပြည်နယ်ဆွေရကနေပြန်လည်ကျုပ်သိမ်းလိုက်တဲ့တဲ့တင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ယသိတောင်မြို့နယ်ကြောက်တန်းကျေးရွာနီးတစ်ဝိုက်မှာရခိုင်လက်နက်ကန်အဖွဲ့ဝင်ရောက်လှုပ်ရှားနေလို့တပ်မတော်ကနေမီရှင်းလင်းရေးလှုပ်ဆောင်မှာမို့ဒေသခံပြည်သူတွေသိမ်းချောင်ကြဖို့ရခိုင်ပြည်နယ်ဆွေရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးကနေဇွန်လ25ရက်နေ့ကထုတ်ပြန်ထားတဲ့ညွန်ကြားချက်ကိုရုပ်သိမ်းလိုက်တာပါ။ညွန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်ရတဲ့အကြောင်းရင်းကိုတော့ရခိုင်ပြည်နယ်ဆွေရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးမင်းသားကနေ VOA ကိုအခုလိုပြောပါရယ
်။ဖြစ်တဲ့အကြောင်းရင်းကအဲ့ဒီမျိုးနယ်အောင်ချုပ်ရင်းမှုကတောက်တန်းသားကရွာ၄၅ရွာကိုပဲဒီရွယ်ပြီးတော့လုခိုင်းတာ။သူကရွာ40ကျော်ကိုထုတ်လိုက်တယ်ဒါ။အဲ့တော့မလိုတဲ့နေရာကသွားပြီးတော့ဟိုထိခိုက်သွားတာပေါ့။အဲ့တော့ဒီလူတွေကစိုးရိမ်လာတော့ဟောက်စာမှားသွားတယ်ဒီနေ့ကလည်းသင်ကြားတဲ့ထင်မှာတော့တော့ပဝိုက်လိုပဲပါတယ်အဲ့ဒါကိုကိုယ်ဖြစ်လိုက်တော့ဆိုပြီးတော့ဒီရက်လည်းကိုယ်ဖြစ်လိုက်တယ်အဲ့ဒါကိုနောက်တစ်ခုကတော့တကယ်ရက်ကလေးတစ်ခုကလည်းအဲ့ဒီမှာနေနေရှင်းလင်းရဲဆိုတဲ့ဟာလေးမှားပြီးတုံးတာလည်းရှိတယ်အဲ့ဒီမှာလည်းတကယ်တော့ international နဲ့ပတ်သက်လာလို့ရှိရင်အကုန်ကြီးဖြစ်တတ်တယ်ဒါကြောင့်လို့ဒါကိုလည်းပြန်လိုက်တာဖြစ်တယ်
ရတိတောင်မြို့နယ်ကြောက်တန်းကျေးရွာအုပ်စုမှာတပ်မတော်ကနေမြေရှင်းလင်းရေးစစ်ဆင်ရေးတွေပေါ်ဆိုးရင်ကြောင်းမြန်မာနိုင်ငံခြေဆိုင်အမေရိကန်ကနေဒါ UK နဲ့ဩစတြေးလျတန်ယုံတွေကကြေညာချက်ထုတ်ပြန်ပြီးမှာပဲအခုလိုရုတ်သိမ်းလိုက်တာလည်းဖြစ်ပါတယ်တန်ယုံတွေရဲ့ပူးတွဲထုတ်ပြန်ချက်မှာတော့အရင်ကနေမြေရှင်းလင်းရေးစစ်ဆင်ရေးတွေတွင်အယက်သားတွေထိခိုက်မှုတွေကြုံခဲ့ဘူးတာကိုလည်းသတိပေးထားတာပါ2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာဆွေရအုပ်စုကိုတုတ်ပြန်တဲ့နေမီရှင်းလင်းရေးစစ်ဆင်ရေးတွေမှာတုန်းကလူခွေရေးချိုးပေါက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့လည်းနိုင်ငံတကာအတိုင်းအဝန်ကဆွဆွဲထားတာဖြစ်ပါတယ်။တမရယုံပြောရေးစုခွဲရှိသူညွှန်ကြားရေးမှူးချုပ်ဦးစော်သေးကလည်းနေမီရှင်းလင်းရေးဆိုတဲ့အသုံးနှုန်းပါဝင်မှုနဲ့ပတ်သက်ပြီးတော့နားလည်မှုလွှဲမနိုင်လို့တုံ့ဆွဲခြင်းမပြုဖို့တမတော်ကရောရဲတပ်ဖွဲ့ကိုပါနိုင်ငံတော်ဆိုရကရခိုင်ကပြောကြားထားပြီးဖြစ်တယ်လို့အခုမှလည်းတုံ့ဆွဲခြင်းမပြုဖို့တိုင်းစစ်ဌာနချုပ်တို့လုံနယ်ဝန်ကြီးကနေတဆင့်ထပ်မံပြောထားပြီးဖြစ်ကြောင်းလူမှုကွန်ရက်ဆိုင်မျက်နှာကနေဖော်ပြထားပါတယ်။နေမီရှင်းလင်းရေးညွှန်ကြားချက်ကိုပယ်ဖျက်တာနဲ့ပတ်သက်လို့တမတော်ပြောခွေရဗိုလ်မှူးချုပ်စော်မင်းထွန်းကခုလိုပြောပါတယ်
။ကောင်းကင်တကယ်ရရှိတဲ့အတွက်လုံခြုံရေးရကိုစီစစ်ဆောင်ရွက်တာပါဖြစ်တယ်။နေမီရှင်းလင်းရေးဆိုတဲ့အတိတ်ကဆုံးမှာမာမင်းတာပါ။နေမီရှင်းလင်းရေးဆောင်ရွက်တဲ့ဆိုတော့သူတို့အနေနဲ့လည်းအရာကိုပြန်ပြောကြတဲ့ဆက်ထားရလို့သိရတယ်ကြ။ဒါဒီရွာသားတွေအနေနဲ့ကြောက်လန့်ပြောဆိုပြ။
ညွန်ကြားချက်ထုတ်ပြန်ပြီးနောက်ပိုင်းကြောက်တန်းနဲ့ပတ်ဝန်းကျင်ကျေးရွာကရွာသားတွေနေမြေကနေသိမ်းချောင်မှုတွေရှိခဲ့တယ်လို့လုံနယ်ဝန်ကြီးဘူမှုကြီးမင်းနှန်းကဆိုပါတယ်
။ဒီတော့မှဒီနေ့ရောက်ဒီနေ့နေရာချဒီနေ့ဒိတ်ကပေးပြန်ထားပြီးသား။အမနေ့ကဒီကိုလူ80ရောက်တယ်ရောက်တဲ့ဟာတွေနေရာချထားပြီးတော့ထင်ထားပြီးသား။အချို့တွေကချက်ကားပြီးတော့ဟိုတုံကြီးချက်ပြီးရှောက်ပြောနေကြတယ်လေ။တကယ်တော့ပြစ်ပြဆိုရင်ပြမယ်ကတော့သူ့ရန်လူကိုတော့တိုက်ရမှာပဲ။ရန်လူကနေရာယူထားတယ်မတိုက်လို့မရဘူးတိုက်ရမယ်။တိုက်တဲ့ခါကျတော့ရွာသားတွေဘေးကင်းအောင်လို့ကျွန်တော်တို့ကလည်းစီစဉ်ရတာပါ။
တိန့်ဆောင်လာတဲ့ဆစ်ဆောင်ရွာသားစီရင်ဟာလုံချုံရေးနဲ့နယ်စပ်ရေးရဝန်ကြီးပြောဆိုတာနဲ့ကွဲလွဲမှုရှိနေတယ်လို့ရတိတောင်မြို့ပရဟိတအကူညီပေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်။
ဒီရှင်းလင်းတာထိုးတဲ့အဲ့မဲ့လေရနေကစားပြီးကြောက်တန်းတိုက်နေမှာရှိတဲ့တေရော်တွေကလည်းဒီမှာဒီတော့မြို့ပေါ်သူတို့ဆက်တဲ့တေရော်တွေကတော့စစ်တွေကတော့အမျိုးအစစ်ကြီးအချောင်ပြင်းနေရတယ်။အဲ့စားထုတ်ပြီးမှတော့ဒီနောက်ထပ်တပေါင်းကြီးပေါ်တော့တိုးလာတယ်။ဒါကြောက်တန်းတိုက်နေမှာဆိုတော့အကုန်လုံးကလက်စစ်နဲ့တေရော်ရှိတယ်။အခု၆ခက်ရောကတက်တဲ့ကျွန်တော်တို့လက်ချက်ကိုပြေထုတ်လာတာ89ခုလေအဲ၆ခက်ရောတရော်လေးပဲတော့ကြောက်တန်းတိုက်နေမှာကျွန်တော်တို့ဒီနောက်မျိုးနဲ့အချစ်တော့အချမ်းမှကြည့်ရဲပြေဆောင်ရောဟောင်းတောက်တော်ကြီးဖွင့်ရဝေရောဟောင်းဖွင့်ရောပြေချိန်ကဒီကအချမ်းမှဆိုရင်ဒါတလေအဲဒီဘာတလေတို့ချိန်ကတော့ဆိုရင်ဟိုလူကနေရမှုကို2,000-3,000လောက်ရှိရဲကျမ်းမကြီးတွေဒါကကမလဲနေလုံကြီးပြောတာနဲ့အဲ့လိုအနေထားဖြစ်နေတာကိုသူကလူပေါင်း70လောက်ဆိုကျွန်တော်အံ့ဩတယ
်ဆစ်ဆောင်လူတွေနဲ့စားတော့ရေးတာမကနေထိုင်ရေးမှလည်းအခက်တွေ့နေတယ်လို့သူကဆိုပါတယ်လက်ရှိကြောက်တန်းကြီးရွာဘက်မှာမြန်မာစစ်သားနဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့ဝန်ကြီးဘူမှုကြီးမင်းနှန်းကပြောပါတယ်2018နှစ်ကုန်ပိုင်းကစပြီးရခိုင်လက်နက်ကန်အေအဖွဲ့ကနေရခိုင်ပြည်နယ်မြောက်ပိုင်းမှာစတင်အခြေပြုလာပြီးမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားလာနေတာအခုအချိန်မှာပိုပြီးတော့သိမ်းမှနေတဲ့အခြေအနေမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်